သောတာရှင်များခင်ဗျာစက်တင်ဘာလ9ရက် The Wall Street Journal မှာမြန်မာတက်မတော်တဲ့အနောက်နိုင်ငံတွေအမေရိကန်အစိုးရလူအခွင့်အရေးအယူဆနဲ့တရုတ်ပြည်ဆိုတဲ့အကြောင်းအရာတွေရဲ့အဆက်ဆက်နဲ့ပတ်သက်တဲ့ဆောင်းပါးတစ်ခုဖော်ပြခဲ့ပါတယ်။နိုင်ငံတကာမျက်နှာစာမှာကြီးထွားအားကောင်းလာနေတဲ့တရုတ်ပြည်နဲ့အင်အားထိမ့်ညှိနိုင်မှုအတွက်အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအတိုင်းအဝိုင်းမှာလုံလောက်တဲ့ဉာဏ်မျိုးမြင်နီလန်းနီနာအသည့်အမြင်တွေနဲ့လုံလောက်ပြည့်စုံပါပြီလား။မြန်မာနိုင်ငံနဲ့ထိတ်ဟပ်ပြီးတော့ကြည့်ရင်တော့အခြေအနေကစိုးရိမ်ပွေပါပဲလို့ဆောင်းပါးမှာအစရှိဖော်ပြပါတယ်။ပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရလက်ထက်ကမြန်မာနိုင်ငံဟာအထူးတည်းစိတ်ဝင်စားခံခဲ့ရတာပါ။သမ္မတအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်တို့မြန်မာနိုင်ငံကိုလာရောက်ခဲ့ကြပါတယ်။ဒါပေမဲ့မြန်မာလူအခွင့်အရေးအခြေအနေတွေကတော့မျောလင့်ထားသလိုထူးထူးခြားခြားတိုးတက်မလာခဲ့ပါဘူးတဲ့။ဒါပေမဲ့အမေရိကန်အစိုးရကကြောင်းပေးခဲ့တဲ့လမ်းအတိုင်းလဲမြန်မာကမလက်နိုင်ခဲ့ဘူးဆိုတာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေကပြသနေတယ်လို့ဆိုပါတယ်။ဒီအပေါ်အမေရိကန်ရဲ့တုံ့ပြန်မှုကလည်းမြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲရေးသမားတွေကိုအားနဲ့ချိနဲ့သွားစေပြီးစစ်တပ်ပုံမှုပြီးတော့အားကောင်းလာအောင်တရုတ်ရဲ့ဩဇာပိုးတက်လာအောင်လုပ်ပစ်လိုက်သလိုဖြစ်သွားတယ်လို့ဆောင်းပါးကဆိုပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးဟန်ချက်မျှတဲ့ခြေကမှုမျိုးတော်မှမလုံနိုင်ခဲ့ပါဘူးတဲ့ဒီအတွင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာသာအထနေရတဲ့အခြေအနေကိုမြန်မာစစ်တပ်ခေါင်းဆောင်တွေမနှိမ့်ညွန့်နိုင်တော့လို့ပြည်တွင်းစီးပွားရေးကိုစပြီးတော့ဖွင့်ဂျပန်အမေရိကန်နဲ့ဥရောပနိုင်ငံတွေကနေရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်ခဲ့ပါတယ်အဲ့ဒီအချိန်စီးပွားရေးတိုးတက်ဖို့အလွယ်ဆုံးနည်းလမ်းကတော့အနောက်ကဘာမှာရေပန်းစားနေတဲ့ဒေါ်စန်းစုကြည်ရဲ့ပုံကိုရေချိုချောက်မှုကိုအသုံးချဖို့ပဲဖြစ်ပါတယ်တဲ့အဲ့ဒီအတွက်စစ်တပ်ကရွေးကောက်ပွဲလုပ်ပြီးအနေဒီပါတီကိုအစိုးရဖြစ်စေခဲ့ပါတယ်။လက်တွေ့အခြေအနေကနိုင်ငံမှာတရားခွင်တွေဆက်လက်ပြီးတော့လိုအပ်နေဆဲဖြစ်နေပေမဲ့အနောက်တိုင်းပညာရှင်တွေကတော့ဆွေရနာရှင်နိုင်ငံကနေတရားရွှေပြီးဒီမိုကရေစီဖြစ်လာတော့မယ်လို့ညွှန်လင့်နေကြတာဖြစ်ပါတယ်တဲ့။ဒါပေမဲ့2019ခုနှစ်အောက်တိုဘာလမှာစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာလူမျိုးပဋိပက္ခကြီးကြောင့်တိုင်းနဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့အခါမှာအဲ့ဒီဖြစ်ရပ်ကိုမတားဆီးနိုင်ခဲ့တဲ့အပေါ်ကဘာကထိတ်လန့်အော်သွားခဲ့ရပြီးတော့ဒေါ်စန်းစုကြည်ရဲ့လုပ်ပိုင်ခွင့်အနာအပေါ်ပူလုံခံမှန်းခဲ့ကြတဲ့ပြည်သက်ဟောင်းတွေကလည်းပြည်တင်ဝေဖန်ခဲ့ကြပြီးအရင်ကနှစ်ရက်ခန့်တည်းစုတချို့ပြန်လည်ရှုပ်သိမ်းတာတွေလည်းပေါ်ပေါက်လာခဲ့ပါတယ်။အမေရိကန်နဲ့ဥရောပကလာရောက်ရင်းနှီးမြှုပ်နှံကြမဲ့တချို့ဘဏ်တွေနဲ့ကော်ပိုရေးရှင်းတချို့ကလည်းနောက်ပြန်ဆုတ်သွားခဲ့ကြတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံမှာစုဆက်ချက်တွေဘယ်ကလာသလဲဆိုတာအင်မတန်မှအသိရခက်ပါတယ်တဲ့။ဒါပေမဲ့အများအမြင်မှာတော့စစ်တပ်ဟာဒေါ်စန်းစုကြည်နဲ့အနောက်နိုင်ငံတွေဝေးကွာသွားအောင်လူဟင်ကြပြဿနာကိုတမင်ဖန်တီးလိုက်တာဖြစ်ပြီးအဲ့ဒီမဟာဗျူဟာအောင်မြင်သွားခဲ့တယ်လို့ပြောဆိုကြပါတယ်တဲ့တစ်ဖက်မှာလည်းမြန်မာစစ်ကောင်းဆောင်တွေဟာစီပေါ်ရေးအရာတရုတ်အပေါ်မှာမိခိုနေရတဲ့အခြေအနေကိုရှော့ချခြင်းနေကြတာလို့ဆိုပါတယ်အမေရိကန်အနေနဲ့ကတော့ဗီယက်နမ်နဲ့ထိုင်းလိုပဲတရုတ်နဲ့လက်တကမ်းမှာရှိနေပြီးဒီမိုကရေစီတိတ်ပြီးတော့မဆန်တဲ့မြန်မာနဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်ဖို့ညီလာရှာဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ခင်ဗျာပေါ်တော့ရှင်ပါခင်ဗျာဩဂုတ်လ25ရက်ဂျပန်တိုင်းသတင်းစာမှာတိုတိုမြို့မှာကျင်းပခဲ့တဲ့မြန်မာစီးပွားရေးဆိုင်ရာသူနှုတ်ပတ္တိယအကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာစီးပွားရေးလုံခြုံရေးတရားကျော်ကကျန်းမာရေးပညာရေးတိုးတက်ဖွံ့ဖြိုးဖို့အတွက်အခြေခံအဆောက်အအုံတွေလိုအပ်နေပြီးအဲ့ဒီလိုအပ်နေတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံကြရေးဆွေးနွေးကြပါတယ်။အဲ့ဒီမှာဂျပန်နိုင်ငံဆိုင်ရာမြန်မာသားမကြီးဦးတူရိန်တန့်စင်ကိုမင်းမြန်ခဲ့တဲ့မိကုန်းတစ်ခုကကုလသမဂ္ဂအချက်အလက်စာဖွေးရေးမစ္စရင်ဖွဲ့ရဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့စာမျက်နှာ131မျက်နှာပါမြန်မာတက်မတော်ရဲ့စီးပွားရေးလုံခြုံရေးအကြောင်းအစီအစဉ်ခန်းစားတဲ့ပတ်သက်တဲ့မိကုန်းဖြစ်ပါတယ်အဲ့ဒီအစီအစဉ်ခန်းစားမှာဂျပန်ကီရင်ဘီယာကုမ္ပဏီကမြန်မာတက်မတော်ကိုငွေကြေးအရင်းအနှီးထောက်ပံ့ပေးနေတယ်လို့ဂျပန်စျေးရွက်ကြီးကုမ္ပဏီတစ်ခုကလည်းမြန်မာစစ်တပ်ရဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့ဖက်ဆက်လုပ်ကိုင်နေကြောင်းဖော်ပြထားပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာလူမျိုးချမ်းသာကွင်းအဖွဲ့ AI ကမနှစ်ကစုံစမ်းခဲ့ပြီးတဲ့နောက်ကီရင်ကုမ္ပဏီက2019ခုနှစ်ကရခိုင်ပြည်နယ်အစိုးရကိုလူသားချင်းစာနာကူညီရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ6000လူလန်းခဲ့တဲ့အကြောင်းဒါပေမဲ့အဲ့ဒီအလှူငွေကိုမူလရည်ရွယ်ထားတဲ့အတိုင်းသုံးမသုံးမသိရကြောင်းကြေညာခဲ့ပါတယ်တဲ့ဂျပန်အစိုးရနဲ့ဂျပန်ပုဂ္ဂလိကကဏ္ဍတွေအနေနဲ့ကုလသမဂ္ဂရဲ့စီးပွားရေးလုံခြုံရေးနဲ့လူ့အခွင့်အရေးဆိုင်ရာလက်ညှိုးအခြေခံမှုတွေအတိုင်းရှင်းကပ်ဖို့ပြောင်းလဲဖို့လိုအပ်နေပြီလို့လည်းဆောင်းပါးကဆိုပါတယ်မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုံခြုံရေးနဲ့ကင်းရှင်းဖို့လိုအပ်နေတဲ့အကြောင်းတာဝန်ယူတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကသာရည်ရှိမှအကျိုးများမှာဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ